ကနေမှနေဆက်ကចောင်းပေါင်း82ចောင်းထဲကမြမအစိုးရစစ်၄တန်းနဲ့၈တန်းစာမျိုးပွဲတွေကိုចောင်းပေါင်း28ចောင်းကចောင်းသူចောင်းသားပေါင်း600လောက်ဝင်ရောက်ဖြည့်ဆွခဲ့ရမှာမတ်လ23ရက်နေ့အောင်စင်းထုတ်ပြန်ချက်အရရာနှုန်းပြင်းပြီးပါအောင်မြင်ခဲ့ကြောင်းရွှေပြောင်းမြမဆရာဆရာမများအစည်းအရုံးရဲ့အုပ်ထားကပြောပါတယ်အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်မြမအစိုးရစစ်၄တန်းနဲ့၈တန်းစာမွေးပွဲတွေကိုရွှေပြောင်းစာတင်ကြောင်းပေါင်း28ကျောင်းကတောင်းသားကျောင်းသူပေါင်း600နီးပါးဝင်ရောက်ဖြည့်ဆွခဲ့ရမှာရာခိုင်နှုန်းပြည့်နီးပါးအောင်မြင်ခဲ့တာပါမြမအစိုးရစစ်စာမွေးပွဲတွေဖြစ်တဲ့၄တန်းနဲ့၈တန်းစာမွေးပွဲတွေကိုမဲဆောက်မြို့စာစစ်ဌာန3ခုကနေဝင်ရောက်ဖြည့်ဆွခဲ့ကြပါတယ်မတ်လ23ရက်နေ့စိုးရကနေအောင်စင်းထုတ်ပြန်ခဲ့ရမှာတော့ရာခိုင်နှုန်းပြည့်နီးပါးအောင်မြင်ခဲ့တယ်ဆိုပြီးရွှေပြောင်းမြမဆရာဆရာမများရဲ့အစည်းအရုံးဥက္ကဋ္ဌဒေါ်ရွှေစင်ဝင်းကပြောပြပါတယ်
ကျောင်းပေါင်း28ကျောင်းရှိရတယ်၄တန်းနဲ့၈တန်းကလေးတွေပေါ့နော်၄တန်းကလေးစုစုပေါင်းဝင်ကြည့်သူက438ယောက်ရှိတယ်၈တန်းက133ယောက်ရှိတယ်အဲအားလုံးဝင်ဒီဖိုင်နယ်အစ်ဇမ်းမှာဝင်ပြည့်တဲ့ကလေးတိုင်းအောင်မြင်ကြတယ်အဲကြတဲ့ကလေးဆိုလို့သူကလေးရဲ့ဥပမာအကြောင်းကြောင့်သူမပြည့်တဲ့ကလေး5ယောက်လောက်ပဲအဲကြတဲ့ကလေးအနေထားရှိပါတယ်ကြ gain တော့အပြည့်ဝင်ပြည့်သူအားလုံးအောင်တဲ့အတွက်ကြ gain တော့ပြည့်အောင်မယ်လို့ပြောလို့ရ
မြန်မာနိုင်ငံကအစိုးရစစ်စံပွဲတွေကိုဖြေဆိုခဲ့ရမှာပညာရေးစနစ်အပြောင်းလဲလှုပ်လာပြီးတဲ့နောက်မှာတော့အရင်တုန်းကလိုကုစားပြန်ဖြေဆို권နေမရှိတော့ပေမဲ့ပထမအဆန်းနဲ့ဒုတိယအဆန်းစံပွဲတွေကရလတ်တွေကိုပြန်သုံးသပ်ပြီးစံပွဲအောင်တဲ့ကလေးတွေကိုအချက်လက်စုဆောင်ကစံပွဲကြီးမှာသုံးသပ်မှုတွေလုပ်သွားတယ်လို့လည်းဆက်ပြောပြပါတယ
်အောင်ချက်ကတော့ပြည်ရဲ့နှစ်ကကြာရှုံးတဲ့ကလေးရရှိတယ်သို့တော်လည်းကုစားဆိုတာပြန်ပြီးတော့ရှိတယ်ဒီနှစ်မှာကျတော့ဒီပညာရေးစနစ်ကပြောင်းလဲတယ်ပေါ့ပြောင်းလဲတယ်ပေါ့ပြောင်းလဲတဲ့ပုံစံကဘယ်လိုလဲဆိုတော့ကုစားပုံစံမရှိတော့ဘူးကုစားပုံစံမရှိတော့ဘဲနဲ့အနောက်ဆုံးဆင့်ကြာတဲ့ကလေးကိုသူတို့ကအရင်နှစ်ဝက်ဆံမျိုးပွဲတွေမှာဖြေထားတဲ့သူတို့ရဲ့စည်ရင်းစရားတွေကိုပြန်တောင်းတယ်ပြီးတော့သူတို့ရဲ့အတန်းတက်နှုံတွေသူတို့ရဲ့ဇာတိသားတွေအဲကျောင်းမှာပူပေါင်းပါဝင်မှုအချက်လက်တွေပေါ့ပြန်ပြီးတော့ကောက်ယူတယ်ဒီအချက်လက်တွေကိုပြန်ပြီးတော့ပူပေါင်းပြီးတော့မှအောင်ပြန်ပေးထားတဲ့စနစ်ပုံစံမျိုးဖြစ်နေတယ
်ရှေ့ပြောင်းစာတင်ကျောင်းတွေမှာကျောင်းတွေဆက်ဖွင့်ဖို့အတွက်အခက်အခဲရှိနေပြီးတင်ယုံညွန်းနှန်းကိုအပြည့်စုံတင်ကြားနိုင်ဖို့အတွက်ဆရာမလုံလောက်တာအရေးသေးပြည့်မီတဲ့ဆရာဆရာမတွေကိုမှတ်ငါရနိုင်တာအလူရှင်တချို့ဟာလည်းမြန်မာနိုင်ငံအတွင်းပိုင်းတွေကိုပဲကူညီခဲ့တာတွေဖြစ်လာပြီးတဲ့နောက်မှာတော့ရှေ့ပြောင်းကျောင်းဆရာတွေရဲ့ရည်တည်ရေးကိုဖြည့်ဆည်းပေးနိုင်တာတွေအားနည်းခဲ့ပါတယ်။ဒီလိုအောင်မြင်အောင်သင်ကြားနိုင်ဖို့ကတော့အတော့ကိုအားထုတ်ကြိုးပမ်းနေရတယ်လို့လည်းပြောပြပါတယ်
။သင်ရိုးပိုင်းမှာလည်းဒီကလေးတွေရဲ့ဘာသာစကားအခက်အခဲတွေအထူးသဖြင့်ဆရာတွေမလုံလောက်တာပေါ့။ဆရာတွေမလုံလောက်ဘူး၊သင်ထောက်ကူပစ္စည်းတွေမလုံလောက်ဘူး
။အခုဆိုရင်မြမအစိုးရစစ်ဆန်မှုဘဲကိုရွှေပြောင်းကျောင်းသားကျောင်းသူတွေဝင်ရောက်ဖြည့်ဆိုတာဟာ၄ချိန်မြောက်ရှိပြီဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်မှာထိုင်းအစိုးရကအတိအမှတ်ပြုထားတဲ့ချွေပြောင်းစာတင်ကျောင်းပေါင်း62ကျောင်းနဲ့ကျောင်းဝယ်ပေါင်း71ခုနဲ့ဆိုရင်ကျောင်းပေါင်း82ကျောင်းရှိပြီးကျောင်းသားကျောင်းသူပေါင်း14000ကျော်စာတင်ကြနေကြတာဖြစ်ပါတယ်ရှင်